မြန်မာကနေပြည်ထောင်နိုင်ငံထိမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာမနေ့တနင်္ဂနွေနေ့အစောပိုင်းကရန်ကုန်မြို့ကနေရှမ်းပြည်နယ်တာချီလေးထိုင်းနိုင်ငံဆက်ကိုဦးတည်ကြီးစတင်ထွက်ခွာသွားပါပြီ။သူတို့ခီးစဉ်အသေးစိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးတော့ဖွဲလို့နာမည်ပေးထားရင်နိုင်ငံပေါင်း 30 ကျော်ကိုဖြတ်တန်းမောင်းနှင်သွားမယ်။မော်တော်ဆိုင်ကယ်ခီးစဉ်နဲ့ပတ်သက်လို့တောက်ကြာနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုအောင်ကျော်ဝင်းကအခုလိုပြောသွားပါတယ
်။ဒါကြီးနေတဲ့ကနေပြောလို့ဆိုင်းပါပါမယ်။ဆိုင်းဒီမစင်လာလို့ဆိုင်းလာလို့ဆိုတော့ကျောက်ထဲတော့ပါတယ်ဆိုတော့ဆင်းရဲဆက်သွားရပါပါမယ်။ဒီတော့ဆိုင်းလာပါလို့ဆိုတော့အတော့ပြတော့တနည်းတော့ဆိုတော့ဆက်တဲ့ဒီနေရာပါမယ်။ဆိုင်းလာတဲ့ကျတော့မော်ဂိုလီယာကိုတက်ပါမယ်။မော်ဂိုလီယာကတော့ကတ္တရာကိုဆုံးတဲ့အခါမှာတို့ကဘောရဖြစ်ပဲသူကဘာသာဝင်ချက်များလည်းဘာသာပြင်ဆင်တော့ကတ္တရာပြောင်းပါမယ်။ကတ္တရာပြင်ဆင်တော့လည်းဒီဘာသာဝင်ပြီးတော့ကျွန်တော်စိတ်ကြံပါကိုမော်တူတွေမလောက်ပဲ။အဲဒါကိုဒီကတူအခုပါလေတော့ကျွန်တော်ကြည့်ပါလိုက်ပါမယ်။အဲဒါကလည်းကျွန်တော်တော့ဘယ်ရည်ကြီးကျွန်တော်တို့ဒီအောက်ကိုသိရင်ကျွန်တော်ကြားပါကြည့်ပါလေ။ကျွန်တော်တို့ကလည်းကျွန်တော်ဂျာဒီလိုတည်တဲ့နိုင်လို့အဲဒါကလည်းကျွန်တော်တို့UK ကတော့ကျွန်တော်တို့ပြည်ပနေတဲ့အရတော့UK ကိုရောက်ပြီးတော့ကျွန်တော်တို့ပြေသွားပါလေ။ကျွန်တော်ဒီကိမာကျွန်တော်တို့အနေနဲ့ဒီတော့ပါပါမယ်။ဒါပြီးလို့ရှိရင်ကျွန်တော်တို့ကဒီတော့အားလုံးကရာပြည်ပြည်နဲ့ကျွန်တော်တို့နေနေရတဲ့ဈေးပိုင်းတို့ဒီဆိုင်ကယ်တို့ပါလို့လည်းအပေါ်ကအခြေအနေတော့ကျွန်တော်တို့ကနေပြီးတော့ရေးသေးလို့ကျွန်တော်တို့ဒီဥတီလီတို့ပေါ့နော်ကျွန်တော်တို့ဒီဥရောပနိုင်ငံတွေကိုဆက်ပြီးတော့ဖြစ်ပါမယ်။
အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးတယ်နဲ့တူရကီနိုင်ငံကတစဉ်အာရှနိုင်ငံတွေဘက်ကိုပြောင်းဝင်ဖို့စဉ်းစားထားကြောင်းကိုအောင်ကျော်ဝင်းကသတင်းမီဒီယာတွေကိုပြောပါတယ်။ဒါ့အပြင်သူတို့ဖြတ်တန်းသွားမယ့်နိုင်ငံတွေရဲ့ယဉ်ကျေးမှုအစားအသောက်တွေကိုလည်းလေ့လာမှတ်တမ်းတင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကိုအောင်ကျော်ဝင်းနဲ့အတူနောက်ထပ်မော်တော်လော့ခီးသွားတအုပ်ဖြစ်တဲ့စိုင်းစုံဖားကလည်းသတင်းစာရှင်းလင်းပွဲမှာသူတို့နှစ်ဦးမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးမောင်းနေဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့မှာလွတ်လပ်ရရပြီးတဲ့နောက်1955ခုနှစ်ကဒုတိယကမ္ဘာစစ်ကကြံခဲ့တဲ့ BSA မော်တော်ဆိုင်ကယ်ဟောင်းတစ်စီးနဲ့မြန်မာကနေဥရောပနိုင်ငံတွေအထိမိုင်ပေါင်း 5,000 ကျော်မောင်းနေခဲ့တဲ့ဥပတုံနဲ့ဒေါ်တင်တင်စိန်တို့ဇနီးမောင်နှံကိုအားကြပြီးဂုံပြူတာဖြစ်ကြောင်းနဲ့ဒီကနေ့ခေတ်လူငယ်တွေအနေနဲ့သူတို့လိုစွန့်စားကမ္ဘာပတ်လူစိတ်တွေဖြစ်လာခဲ့ရတယ်လို့ဆိုပါတယ်
ဒီ1955နောက်ပိုင်းမှာလော့ကျော်ပြပေါင်းနဲ့တော့အခုတို့ညာရတဲ့ကြီးကိုဘာကြောင့်မဒီမှမထွက်ပြနေလဲဆိုတော့ကျွန်တော်တို့တော်တော်လေးတော့စိတ်ဝင်စားပြီးဘာကြောင့်မထွက်ကြလဲဒီတော့မကြော်တော့အဲ့ဒါလေးစဉ်းစားစဉ်းစားလေးကိုကပို့ပြီးထွက်ချင်တာလေဘာလို့ဖြစ်နေဆိုင်တော့အများကြီးဒါတော်လေးပြတ်တာပါလေတို့ဖြစ်တော့သွားတယ်ဆိုရင်ဒါတို့လုံးဝဟိုဘာမှမမှန်ပြတာတော်တော်ကြီးကျဲနေသွားတာလေကျွန်တော်တို့ကဒီမှာတကယ်တည်းကျေကျေတော့ကီလိုမီတာဘလောက်ဝေးရဲ့မိုင်ဘလောက်ဝေးရဲ့ဘယ်နေမှာဒီလောက်ဘယ်ညို့ဖြစ်သွားလဲကျွန်တော်သိတယ်။ဒီစက်မှန်ကြီးကတော့ရှင်းပြပါရတယ်။ဒီစက်မှန်ကြီးရဲ့ရောက်ဟိုဒီမှာလာတဲ့ကြီးရောက်တော့ဟို6ချက်မှာကျွန်တော်အနေနဲ့အားသတ်ပါတယ်။
ဥပတုံနဲ့ဒေါ်တင်တင်စိန်လို့နှစ်ဦးရဲ့ခက်ခဲကြမ်းတမ်းတဲ့ကမ္ဘာပတ်မော်တော်ဆိုင်ကယ်ခီးစဉ်ဟာ1950ကျော်ပတ်ဝန်းကျင်တဝိုက်ကကမ္ဘာမှတ်တမ်းတင်ခံခဲ့ရပြီးဒေါ်တင်တင်စိန်ဆိုရင်လည်းပထမဆုံးမြန်မာအမျိုးသမီးကမ္ဘာလက်ဖြစ်အများကဂုဏ်ပြုခဲ့ကြပါတယ်။တောက်ကြနေကပြုလုပ်တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲကိုလည်းဒေါ်တင်တင်စိန်ကတက်ရောက်ခဲ့ပြီးအခုလိုအားပေးစကားပြောကြားခဲ့ပါတယ်။
ဒီကွန်ဖာမန့်ပုံပုံတွေပါဆောက်ရောင်းမောမောနဲ့ဖားနိုင်ပါသေးလဲဒီကောင်းနဲ့နော်တို့နှစ်ယောက်ကမဖားနဲ့တိုင်နေပြီးတော့ဒီနေ့တော့ဝင်တိုင်နေပြီးတော့သွားဖို့လာဖို့ရှင်နေပါပါလေအခုတော့အောင်မြင်သွားပါပြီဖြစ်ကမင်းကြီးပါပြီနော်စိတ်လည်းကောင်းပါလေသူတို့မှစဉ်းစားနေတော့ဘူးသွားလို့ပါတော့ဘူးရှိပါတယ်အကြောင်းကိုလည်းလည်းကိုသွားလာရတယ်ဆိုမိမကြာဖြစ်ရတယ်
ကိုအောင်ကျော်ဝင်းနဲ့ဆိုင်းစုံဖားတို့နှစ်ဦးဟာသူတို့ခီးစဉ်အတွက်လွန်ခဲ့တဲ့3နှစ်ခင်းကစတင်ပြင်ဆင်ခဲ့ကြပြီးဖြတ်ကျော်သွားမယ့်နိုင်ငံတွေအတွက်လိုအပ်တဲ့စာရွက်စာတမ်းတွေကိုပြီးခဲ့တဲ့6လခင်းကပြင်ဆင်ခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်ခီးစဉ်အတွက်နေပြည်တော်ကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မော်တော်ဆိုင်ကယ်မောင်းနှင်ခွင့်မပြုတဲ့ရန်ကုန်မြို့ကအထက်မှရင်ထင်းရဲနဲ့အတူရန်ကုန်တိုင်းအစိုးရကထွက်ခွာခွင့်ပြုခဲ့ပါတယ်။မော်တော်လော့ခီးစဉ်အတွက် MPRL EMP ဆိုင်ကုမ္ပဏီကနေအဓိကပံ့ပိုးပေးသွားမှာဖြစ်ပါရဲ့ရှင်။